ထိုင်းနိုင်ငံဘန်ကောက်မြို့ဝမြန်မာတန်ယုံမှဇွန်လ25ရက်မနေ့နေ့လေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ထိုင်းရောက်မြန်မာရွှေ့ပြောင်းလူ့သမားရေးဆောင်ရွက်သူတွေနဲ့တွေ့ဆုံစဉ်မှာမြန်မာရွှေ့ပြောင်းလူ့သမားတွေလုခလာစာအပြေးဝမရတာတွေလူ့သမားအခွင့်အရေးချိုးဖောက်ခံရတာတွေကိုတင်ပြခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်ကမြန်မာလူ့သမားတွေအနေနဲ့ပြဿနာဖြစ်တာနဲ့မြန်မာတန်ယုံကိုလာရောက်အကြောင်းကြားဖို့အခုလိုပြောကြားခဲ့ပါတယ်။တန်ယ
ုံကနေပြည်စားရေးဖြည့်ရှင်ပြန်အဲ့ဒါလည်းကတော့ဒီမောင်ကြီးနဲ့တော့ပြပါဒီတန်ရုံမှာဆိုလို့ရှိရင်ဒီမောင်ကြီးရေးရတဲ့ကိစ္စတွေကိုဖြေရှင်းပေးဖို့ဘုရားဌာနကနေပြီးတော့ဖြစ်ထားပြန်ဝင်လာတယ်အဲ့တော့အချိန်ဝရွေးတာပြီးတော့တွေ့ပါဒါပြီးတော့ဒီလိုဘယ်လိုဘယ်လိုပြဿနာတွေဖြစ်နေပါလဲတိတိကျကျပြောပါဘယ်လိုမှမဆိုလို့ရှိရင်ဘယ်လိုလုပ်ပါလဲဘယ်လိုဘယ်လိုဖြစ်ပါလဲဆိုတော့ထောက်ထားနေလို့ပြန်ပြောပါဒီမောင်ကြီးဘုရားဌာနကနေရေးရတယ်ဖြစ်ပါအဲ့တော့ချိန်ဆက်ပြီးတော့ကိစ္စတွေတိုင်ပြပေးပါမေလာမပဲအတိုင်းပဲဆိုရင်တော့မဖြစ်ဘူးဒီတိုင်းလာပြီးကြာတော့ဟုတ်ကဲ့ဒါမျိုးစရာကနေတိုင်းတော့အကိစ္စနေ့တူကအချိန်လုံးတက်မလာတက်ချာတယ်ဒါပြီးဒီမှာဆွေးနွေးပြီးတော့ဘယ်လိုပုံစံနဲ့ဖြေရှင်းမလဲဆိုတော့အရေးကြီးပါအကိစ္စဖြစ်ပါအဲ့တော့အားမငယ်ပါနဲ့ဒီယသနာတွေရှိတယ်ဆိုလို့ရှိရင်ဒါပြီးပြင်ပြနိုင်ပါတယ်နောက်ကတော့ဟို4ကနေအဆင့်ပေါ့ဆက်ပဲနိုင်တယ်အနပါတ်ကဒီမှာဒီမှာဒီလိုပြသနာဖြစ်နေပါတယ်ဒါနဲ့နည်းနည်းတော့ဒီပြည့်ကြကြတော့ချက်တက်အဘိုးရယ်ဒီမဲမာမမလည်းဒီဘယ်လိုပါလဲဒီနာမည်လည်းမရှင်းအဲလို့ပြောနာမည်လည်းမရှင်းစင်တော့ဒီများတာဖြစ်ပါလိမ့်
အဲ့ဒီတွေ့ဆုံပွဲမှာအလုသမားရေးဆောင်ရွက်နေသူတွေကထိုင်းနိုင်ငံမှာမြန်မာလူသမားတွေလူခွင့်ရေးချိုးဖောက်ခံနေရတာတွေကိုတင်ပြခဲ့ကြသလိုရွှေ့ပြောင်းလူသမားတွေရဲ့ကလေးတွေပညာသင်ကြားရေးကိစ္စတွေကိုလည်းတင်ပြခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်နဲ့မြန်မာရွှေ့ပြောင်းအလုသမားအရေးဆောင်ရွက်နေတဲ့အဖွဲ့73ဖွဲ့တို့ဟာမြန်မာလူသမားတွေရဲ့အခက်အခဲတွေကိုဆွေးနွေးခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်ဟာမြန်မာလူသမားအဖွဲ့အစည်းတွေရဲ့အကူအညီနဲ့ပတ်သက်ပြီးတိုင်ကြားမှုတွေပေါ်မှာလည်းတတိပေးစကားပြောကြားခဲ့ပါတယ
်။ဟိုဒီနေ့မှာဒီမှာတော့လူသမားတွေပြေးခဲ့တဲ့အခါကျသူကမေးတယ်ဒီလူသမားရဲ့အကူအညီနဲ့အဖွဲ့အစည်းတွေကဘယ်လောက်လောက်ချီအကူအညီလဲဆိုတော့90ရာခိုင်နှုန်းလို့ပြောရတယ်။90ရာခိုင်နှုန်းဆိုတော့ကျမတို့တွေလူသမားတွေကိုအကူအညီနေတဲ့အဖွဲ့အစည်းတွေကနည်းနည်းပို့ပြီးတော့ရုပ်ဆောင်ဖို့လိုတယ်လို့ကျွန်တော်ထင်တယ်။90ရာခိုင်နှုန်းဆိုတော့ဘယ်လိုလောက်ပါแล้วรอบทุกคนเนี่ยจ้ะอย่าพูดเหมือนเดิมเลยပြောอ่ะติชู่อ่ะจ้ะโอ้ไกลมาเลยดิโดอุตตมะฤยะลุกနေเลยဆိုတော့အဖွဲ့အစည်းတွေကိုယ်တိုင်ကတစ်ခါတည်းအလုံးမအလုံးမတွေလည်းပတ်သက်လို့ခေါင်းဖို့ဖြတ်ထားသေးတယ်အာကာရဲဟုတ်တယ်အမှန်မှန်တိုင်းပြောအောင်ပါပဲလုတ်ပေးခြင်းပေါ့နော်လုတ်ပေးကယူရာလေးတွေပါနေရှိပါတယ်ဆိုကြာကြားမလုတ်ပါနဲ့ဒါကိုယ်လူမျိုးချင်းချင်းကိုဒီလိုမလုတ်ပါနဲ့ဒုက္ခရောက်နေတဲ့လူတွေကိုဖိပြီးတော့နင်းတယ်ဆိုတော့လုတ်တက်လုတ်ထက်တဲ့ကိစ္စလည်းမဟုတ်ဘူးဒါအကယ်၍ကျမတို့သိလို့ရှိလို့ရှိရင်ကျမတို့နိုင်ငံရဲ့ဥပဒေရကျမတို့ရေးယူပါဆိုတော့ဒါဟာဥပဒေရခုတ္တထားတဲ့ကိစ္စမဟုတ်ပါဘူးအဲ့တော့ဒါလုတ်တဲ့အဖွဲ့အစည်းတွေရှိလို့ရှိရင်ပြည်ပေးပါကိုချင်းချင်းဆိုတာလူမှုရေးအရာဒီလာရတမာတိအရာမလုတ်သင့်ဘူးဒါပေမဲ့ဥပဒေရလည်းမလုတ်သင့်ဘူးကျမတို့ဥပဒေရလုတ်ချောင်းလက်ခံမှာမဟုတ်ပါဘူးဆိုတော့ဒီပါသတိပေးရစေတကယ်ကိုလူသမားတွေအတွက်ဇေနာတတ်တတ်နဲ့လုပ်နေတဲ့ပုဂ္ဂိုလ်တွေအားလုံးကိုကျမတို့ကျေးဇူးတင်ပါတယ်ကျမတို့ဝိုင်းပြီးတော့ကူညီရဲလို့ပဲကျမတို့လက်ခံပါတယ်ဒါပေမဲ့နောက်ဆုံးတော့အစိုးရတောင်းပန်ယူရမယ်ဆိုတာဒီကျွန်တော်တို့လက်ခံပါတယ်အစိုးရတခုတက်လို့နေမှာတော့ဒါတို့နဲ့မဆိုင်ဘူးလို့ပြောလို့မရဘူးမဆိုင်ခြင်းလို့ရှိရင်အစိုးရမလုပ်လို့မရှိဘူးအဲ့တော့ကျမတို့တောင်းပန်ယူရမယ်တတ်နိုင်တော့ကူညီပါမယ်နေချင်းညချင်းတော့လည်းကျမတို့ပြောင်းလဲလို့မရမှာမဟုတ်ပါဘူးအားလုံးကလည်းဝိုင်းပြီးတော့ကျမတို့နဲ့ပေါ့ကိုပေါ့ပို့ပေးပါလို့ကျမအနေနဲ့ပြောတာလည်း
ဒါကတော့ဇွန်လ25ရက်နေ့နေ့လယ်ကဘန်ကောက်မြို့ဝမြန်မာတန်ယုံမှာဒေါက်ဆန်းစုကြည်နဲ့မြန်မာရွှေ့ပြောင်းလူသမားရေးဆောင်ရွက်နေသူတွေရဲ့တွေ့ဆုံပွဲအကြောင်းတင်ပြခဲ့တာပါ။အဲ့ဒီတွေ့ဆုံပွဲကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ပညာရေးဖောင်ဒေးရှင်းဘန်ကောက်အလုသမားများကွန်ရက်အပါအဝင်အလုသမားအရေးဆောင်ရွက်နေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့အလုသမားအဖွဲ့အစည်းစုစုပေါင်း73ဖွဲ့တက်ရောက်ခဲ့ပါတယ်ရှင်။